မင်္ဂလာရှိနိုင်ငံတွေကရ ेंजर ဒုက္ခသည်စခန်းတွေမှာပထမဆုံး COVID-19 ရောဂါကူးစက်မှုကိုတွေ့ရှိတာဆိုရင်ထောက်ချပွဲအခြေအနေတရက်ကိုအစပြုလိုက်တာဖြစ်လို့နောက်ထပ်ရောဂါမပြန့်ပွားရေးအတွက်မင်္ဂလာရှိအစိုးရအနေနဲ့ပြင်ဆင်မှုတွေအလျင်မြန်လုပ်ပေးဖို့ Refugees International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ ेंजर ဒုက္ခသည်ကိုသိန်းနီးပါးရှိတဲ့အဲ့ဒီစခန်းတွေဟာနေရုံမြို့ကြီးတဲ့လူကြီးပို့ထူတတ်တယ်လို့ဆိုရလာတဲ့ကျန်းမာရေးနဲ့တန်ရှင်းမှုစနစ်အောက်မှာမကြာမီလာရောက်မဲ့မုတ်တုံရသည်နဲ့ရည်ကြီးမှုတွေကြောင့်virus အနေနဲ့ကကြီးထွားလာမှာဖြစ်ကြောင်းလည်း refugees international အဖွဲ့ရဲ့ဒုက္ခရေးဆရာကြီးတဲ့ရာရှိဒန်နီယယ်ဆာလဗန်ကပြောပါတယ်။ Bangladesh အစိုးရအနေနဲ့ဒုက္ခသည်စခန်းတွေမှာတယ်လီဖုန်းလိုင်းတွေနဲ့ internet line တွေပိတ်ထားတာကိုအများဆုံးဖွင့်ပေးဖို့လည်းသူကတောင်းဆိုလိုက်ပါတယ်။အဆက်အသွယ်တွေဖွင့်ပေးတာကရောဂါတိုက်ဖျက်ရေးနဲ့တကူရေးသင်ရှိပညာပေးနိုင်မှုအတွက်အရေးကြီးကြောင်းနဲ့ရိုဂျာလူမှုအဖွဲ့အစည်းတွေကိုလုပ်ပိုင်ခွင့်ပို့ပေးဖို့လိုကြောင်းလည်းသူကပြောပါတယ်။ပင်လယ်ရှ်အနာပိုင်တွေကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အတူကျန်းမာရေးသင်တန်းတွေဒဂိုရီသင်ရှိပညာပေးလုပ်ငန်းတွေနဲ့တိကျခွဲခြားထားဖို့နေရာတွေထားရှိပေမဲ့အခုထက်အရှိန်မြင့်လုပ်ဖို့လိုတယ်လို့လည်းဆာလီဗန်ကပြောတယ်။ပင်လယ်ရှ်နိုင်ငံတဲ့ရိုဂျာဒုက္ခသည်တူနဲ့စကန်ပြပကလူတူကိုဗစ် -19 ကူးစက်ခံရကြောင်းကိုပင်လယ်ရှ်အစိုးရအရာရှိတူနဲ့ကုလသမဂ္ဂပြောခွင့်ရတော်ကဂျာတာဘရီနီကအတည်ပြုပြောကြားထားတာပါ။တာမန်မျိုးကြီးတွေထက်လူတွေထူထပ်တဲ့ကော့ကဆပ်စားကဒုက္ခသည်စခန်းတွေတဲ့ရောဂါကူးစက်မှုကြီးတွေဖြစ်ပေါ်လာနိုင်တာနဲ့ပတ်သက်ပြီးအကူအညီပေးရေးဝန်ထမ်းတွေကလည်းတတိပေးထားပါတယ်2019ခုနှစ်ထဲမြန်မာစစ်တပ်ကအာဆာရိုဟင်ညာလက်နက်ကိုင်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ချိန်ကရိုဂျာသိမ်းတဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးခဲ့တာပါရိုဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာဆွေရကတော့လူမျိုးတော်တက်ဖြတ်မှုဆိုင်ရာဆွဆွဲချက်ကိုနိုင်ငံတကာတရားရုံးမှာရင်ဆိုင်နေရချိန်မှာပဲဒုက္ခသည်တွေနေရပြရေးအစီအစဉ်တွေဆောင်ရွက်ထားကြောင်းပြောဆိုထားပြီးပြန်လည်လက်ခံမယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ